မြန်မာနိုင်ငံမှာဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေကအကြမ်းဖက်နေနေရမှာဒီကနေ့ထိဆိုရင်လူ955ဦးသေဆုံးခဲ့ရဲဆိုရဲ AAPP မြန်မာနိုင်ငံနိုင်ငံရဲ့အကျဉ်းသားများကိုငြိစောင့်ရှောက်ရေးစီရင်နေပတ်သက်လို့တည်ဆင်းဟာမမှန်ကန်ပဲဖောင်းပွားနေတယ်လို့မြန်မာစစ်ကောင်စီကကြေညာပြောဆိုပါတယ်တကယ်တမ်းသေဆုံးသူက140ဖြစ်ပြီးတော့သူတို့တဦးချင်းရဲ့မှုခင်ဖြစ်ရတွေကိုအသေးစိတ်မှတ်တမ်းယူထားတယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါတယ်APP ရဲ့စင်ဖော်ပြချက်ဟာ Facebook လူမှုကွန်ရက်ကရတဲ့အချက်အလက်တွေနဲ့မမှန်မကန်ပြောဆိုမှုတွေကိုကိုးကားထားတယ်လို့လည်းဆိုပါရယ် APP ပြောခွင့်ရသူကတော့သူတို့စင်ဟာမိသားစုဝင်တွေရဲ့တည်ပြုချက်ရက်ကွက်ကြေးရွာရဲ့အတည်ပြုချက်တွေနဲ့ကပ်ယူထားတာဖြစ်တယ်လို့တေဆုံးသူတဦးချင်းရဲ့ဖြစ်ရမှတ်တမ်းတွေကိုလည်းပြုစုထားတယ်လို့ဆိုပါရယ်ဒါအပြင်ဗီဒီယိုဓာတ်ပုံတက်တဲ့အထောက်အထားတွေပါရှိတယ်လို့ပြောပါရယ်ဥပမာအဖြစ်ဒဝဲမြို့ကတည်ဆုံသူကိုကျော်မင်းလက်အမှုဆိုရင်စစ်ကောင်စီတင်းမှုတေကင်းနဲ့မှာစိုက်ကဲမောက်လို့ဥကောင်းကိုပြင်းထန်စွာတရားရတယ်လို့ဖော်ပြပေမဲ့ဒီဖြစ်ရမှာစစ်တပ်ကပြစ်ခတ်လိုက်တာကိုဗီဒီယိုမှတ်တမ်းတွေကကဘာတိဖြစ်တယ်လို့လည်း AAPP ပြောခွင့်ရသူက VOA ကိုပြောပါတယ်မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့မန္တလေးဆန္ဒပြပွဲမှာတည်ဆုံသူမကျဲစင်နေပြည်တော်ဆန္ဒပြပွဲမှာတည်ဆုံသူမတက်တွက်ခိုင်းတို့အပါဝင်တချို့ဟာဆန္ဒပြသူအချင်းချင်းကြားပြစ်ခတ်လို့တည်ဆုံတာလို့လည်းဖော်ပြပါတယ်ဒါအပြင်သေဆုံးသူတချို့ဟာနှလုံးရောဂါမျိုး၊မူလအခံရောဂါ၊ကိုဗစ်လိုကာယရောဂါကြောင့်သေဆုံးသူတွေဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီကကြေညာပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကိုငြိစောင့်ရှောက်ရဲ့အသင်းဟာတင်းဖွဲ့ဥပဒေအရတရားဝင်မှတ်ပုံတင်ထားခြင်းမရှိတဲ့အပြင်အခုလိုမမှန်မကန်ထုတ်ပြန်မှုတွေအပေါ်မှာစုံစမ်းအရေးယူသွားမယ်လို့လည်းမြန်မာစစ်ကောင်စီကကြေညာထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်စစ်အုပ်ချုပ်မှုဆန့်ကျင်ရေးဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်နေလို့လူ955ဦးသေဆုံးခဲ့တယ်လို့ AAPP ကထုတ်ပြန်ထားပါတယ်